ရှမ်းပြည်နယ်အရှေ့ပိုင်းတချိလိတ်ခဲမိုင်းဖြတ်မြို့နယ်မှာပြည်သူစစ်မှုထမ်းဥပဒေဆိုင်ရာတည်ကောင်းစရာများအသိပညာပေးတော်လျှိုကိုဒီကနေ့မနက်ပိုင်းကမြို့နယ်ပြန်ကြားရေးနှင့်ပြည်သူဆက်ဆံရေးဦးစီးဌာနမှရှိတဲ့လူထုခြေပြုဖို့ဌာနမှကျင်းပပြုလုပ်ခဲ့ပါတယ်။အဲလိုဆောင်ရွက်ရမှာမြို့နယ်ပြန်ကြားရေးနှင့်ပြည်သူဆက်ဆံရေးဦးစီးဌာနကဝန်ထမ်းများကပြည်သူစစ်မှုထမ်းစနစ်ကိုကျင့်သုံးရတဲ့အချက်များပြည်သူစစ်မှုထမ်းဥပဒေ၏ရည်ရွယ်ချက်များပြည်သူစစ်မှုထမ်းတို့၏ခံစား권များနှင့်အမျိုးသားရေးတာဝန်များကိုယခုလိုပဲအသိပညာပေးဆောင်ရွက်ခဲ့ကြောင်းသိရပါသည်
။နိုင်ငံတော်မှာရှိတဲ့နိုင်ငံဆောင်အဆိုအလုံးပါဝင်ဆောင်ရွက်နိုင်ရဲ့အတွက်တခုတည်းသောနိဒန်းသည်အမျိုးသားစစ်မှုထမ်းစနစ်ခေါ်ယူခြင်းဖြစ်ခြင်းကြောင့်၎င်းနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတော်စီးပွားရေးနှင့်နိုင်ငံတော်လုံခြုံရေးတို့ကိုပညာများသာစွာဖွံ့ဖြိုးတိုးတက်လာစေရေးအတွက်ဆောင်ရွက်ရမည့်လုပ်ငန်းဖြစ်ခြင်းကြောင့်၎င်းနိုင်ငံတော်၏ဥပဒေပြဋ္ဌာန်းချက်များအမတော်ဤမြန်မာပြည်ဆွမ်းဆောင်နိုင်မှုပြည်သူလူထုတရက်လုံးဤမျိုးချင်းစိတ်နိုင်ငံချင်းစိတ်အသိဉာဏ်ပညာမြမမှုနှင့်ကာကွယ်ရေးပညာတကြွမှုတို့ပေါင်းစပ်ရမည့်လုပ်ငန်းဖြစ်စဉ်ကြောင့်၎င်းပြည်သူစစ်မဟာဗျူဟာကျင့်သုံးနေသည့်နိုင်ငံဖြစ်စဉ်ကြောင့်၎င်းမြန်မာနိုင်ငံဤပထဝီနိုင်ငံ၏အခြေအနေအရအခွင့်အရေးများရှိတဲ့ကဲ့သို့ချိန်ချောက်မှုများလည်းရှိနေသည့်အတွက်ပြည်သူစစ်မဟာဗျူဟာကိုကျင့်သုံးနေရခြင်းကြောင့်၎င်းဖွံ့ဖြိုးတိုးတက်စေနိုင်ငံများဖွံ့ဖြိုးတိုးတက်မှုနောက်ကျသည့်နိုင်ငံများသည်ရေရှည်ရည်နိုင်ရင်စီးပွားရေးအင်အားကိုတည်ဆောက်ရသည့်အပြင်မိမိအင်အားကိုလေးစားခံရရန်အတွက်ကာကွယ်ရေးအင်အားကိုတည်ဆောက်ရခြင်းကြောင့်၎င်းရင်းတို့တည်ဆောက်ရာတွင်နိုင်ငံ၏စီးပွားရေးစွာကာကွယ်ရေးစွာကိုတည်ဆောက်ရာတွင်ပညာများသပြီးချိုးချံချွေသားနိုင်ရန်အတွက်ပြည်သူတရက်လုံးကပါဝင်တည်ဆောက်ရန်လိုအပ်ခြင်းကြောင့်၎င်းရင်းတို့ကိုစဉ်သုံးခြင်းဖြင့်ကာကွယ်ရေးစံပကအသင့်ဖြစ်မှုစစ်ဘက်အရက်ဘက်ဆက်ဆံရေးပုံမကောင်းမှုစစ်ဘက်ကိုအရက်ဘက်ကနားလည်နိုင်မှုအရက်ဘက်ကိုစစ်ဘက်ကနားလည်နိုင်မှုပုံမမြမတိုးတက်လာမည်ဖြစ်တော့ကြောင့်၎င်းပြည်သူစစ်မှုထမ်းစနစ်ကိုကျင့်သုံးရတာပဲဖြစ်ပါလေရှင်ဟုတ်ကဲ့ပါမကြီးဆက်လက်ပြီးအမအနေနဲ့ပြည်သူ့စစ်မှုထမ်းဥပဒေရဲ့ရည်ရွယ်ချက်နဲ့ပြည်သူ့စစ်မှုထမ်းတို့ရဲ့အကျိုးခံစား권တွေကိုလည်းမျှဝေပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်သူ့စစ်မှုထမ်းဥပဒေရည်ရွယ်ချက်ကတော့နိုင်ငံသားတိုင်းကြီးပြည်ထောင်စုမပြိုကွဲရေး၊တိုင်းရင်းသားစည်းလုံးညီညွတ်မှုမပြိုကွဲရေးနဲ့အချုပ်အခြားအာဏာတည်တံ့ခိုင်မြဲရေးဟူသည့်ဒေါက်တာဝင်းအရေး၃ပါးကိုစောင့်ထင်းရင်တာဝန်ရှိသည့်ဖြစ်ရင်းတာဝန်ကိုထမ်းဆောင်နိုင်ရေးအလို့ကစစ်ပညာသင်ကြားရန်နဲ့နိုင်ငံတော်ကာကွယ်ရေးအတွက်စစ်မှုထမ်းဆောင်နိုင်ရန်အတွက်ပဲဖြစ်ပါလေရှင်။ပြည်သူ့စစ်မှုထမ်းတို့၏ခန်းစားခွင့်တွေအနေနဲ့ကတော့ပြည်သူ့စစ်မှုထမ်းတပ်ဦးတီစစ်မှုထမ်းဆောင်နေစဉ်အတွင်းတပ်မတော်တွင်တပ်မထားတဲ့အဆင့်အလိုက်လစာနှင့်စရိတ်အတန်းခန်းစားခွင့်ရရှိစေမှာပဲဖြစ်ပါလေရှင်ပြည်သူ့စစ်မှုထမ်းတပ်ဦးတီစစ်မှုထမ်းကာလအတွင်းတိတ်ဆုံးခြင်းထိခိုက်ဒဏ်ရာရရှိခြင်းများရရှိခဲ့လင်တာဝန်ဝတ္တရားထမ်းဆောင်ခြင်းနဲ့အကြုံးမိပါကတပ်မတော်တွင်တပ်မထားသောခန်းစားခွင့်များရရှိစေရပါမယ်ပြည်သူ့စစ်မှုထမ်းအဖြစ်တာဝန်ထမ်းဆောင်နေသောနိုင်ငံဝန်ထမ်းတပ်ဦးအားရင်တောင်ဝန်ထမ်းဆောင်နေတဲ့ကာလကိုတာဝန်ချိန်အဖြစ်သတ်မှတ်နိုင်ပါလေရှင်။ပုံမှန်၃နှစ်လေးပါ။ပြည်သူ့စစ်မှုထမ်းကာလပြီးဆုံးတော့အလုတ်တမတူအားမူလထမ်းဆောင်ခဲ့တော့အလုတ်အကိုင်းတမမဟုတ်အလားတူအလုတ်အကိုင်းတွင်သတ်မှတ်ထားသည့်အတိုင်းအလုတ်ရှင်ကခံထားရပါမယ်ရှင်။ပုံမှန်၃00ရာသတ်မှတ်ထားသောကာလပြည့်တည်အထိပြည်သူ့စစ်မှုထမ်းဆောင်ပြီးသူတူဦးတီမိမိတဘောဆန္ဒအလျောက်သတ်မှတ်တော်တို့ဝင်ရအမှုထမ်းလိုပါကသတ်မှတ်ထားသည့်စီမင်းစည်းကမ်းများနဲ့အညီစစ်မှုထမ်းခွင့်ပြုနိုင်ရပါမယ်ရှင်။ကူဘွေရသူများအသက်မွေးကျောင်းဆိုင်ရာဘွေရသူများနဲ့အခါအားလျော်စွာသတ်မှတ်ထားသည့်အရေးအချင်းနဲ့ပြည်ဆောင်သူများကိုအရေးပေါ်ပြန်တန်းဝင်အရာရှိအဖြစ်ခန့်အပ်နိုင်ပါလေရှင်။ဆက်လက်ပြီးမြန်မာအနေနဲ့ပြည်သူစစ်မှုထမ်းဥပဒေအသိပညာပေးနဲ့အမျိုးသားရေးတာဝန်တွေကိုလည်းမျှဝေပေးပါအောင်ရှင်
။ပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့နေ့ချက်ချင်းစစ်မှုထမ်းခေါ်ယူမည်မဟုတ်ပါ။စစ်မှုထမ်းနည်းဥပဒေများစနစ်တကျရေးဆွဲပြီးအချိန်မှသာစစ်မှုထမ်းစနစ်စတင်မှာဖြစ်ပါရင်ပြည်သူစစ်မှုထမ်းရန်အသက်အရွယ်အကျုံးဝင်သူများကိုအတင်းအဓမ္မခေါ်ယူတာဝန်ထမ်းဆောင်စီခြင်းမဟုတ်ပဲပညာသင်ကြားနေသူများနိုင်ငံဝန်ထမ်းများမြို့ဖအိုပြုစုလုပ်ကျွေးနေသူများစေကူတာမှုခံယူနေသူများကိုယာယီရွှေ့ဆိုင်းပေးထားမှာပဲဖြစ်ပါတယ်ရှင်အမျိုးသားရေးတာဝန်အနေနဲ့ကတော့ပြည်အောင်စုမပြုတ်ခွဲရင်တိုင်းနာစီလုံးမှုမပြုတ်ခွဲရင်ချုပ်အချာအာဏာတည်တံ့ခိုင်မြဲရေးဟူသောအရေးသုံးပါးသည်ပြည်အောင်စုသမ္မတမြန်မာနိုင်ငံတော်ကြီးအရသည့်ရှိမြင်းမြန်စေရန်လိုအပ်သောအမျိုးသားအကျိုးစီးပွားပဲဖြစ်ပါတယ်ရှင်မိမိတို့နိုင်ငံ၏အမျိုးသားအကျိုးစီးပွားဖြစ်တော့တူတာဝန်ရေးသုံးပါးသည်အဓိကအနှစ်သာရအားဖြင့်စီလုံးညီညွတ်ရေးပင်ဖြစ်ပါတယ်တခဲနဲ့တော့စီလုံးညီညွတ်မှုဖြစ်ရင်နိုင်ငံတော်ကိုမိမိတို့၏ဘိုးဘွားများကတိစောက်ခဲ့ကြသလိုမျိုးဆက်တစ်ဆက်ပြီးတစ်ဆက်ကာကွယ်ထင်းထင်းဆောက်ရှောက်ရမယ့်တာဝန်လည်းရှိပါလေရှင်ပြည်သူလူထု၏ဆန္ဒဖြစ်တော့စစ်မှန်စည်းကမ်းပြေဝသောဒီမိုကရေစီလမ်းကြောင်းပေါ်တွင်ပြန်လည်ရှောင်လန်းနိုင်ရန်ဥစွာလိုအပ်ချက်မှာနိုင်ငံအတွင်းတည်ငြိမ်အေးချမ်းမှုရရှိရေးပဲဖြစ်ပါလေရှင်ကမ္ဘာနိုင်ငံအခြေအနေများအရမိမိတို့နိုင်ငံ၏ပထဝီနိုင်ငံရေးဆိုင်ရာစိန်ခေါ်မှုများပြည်တွင်းအကြမ်းဖက်လှုပ်ရှားမှုများနှင့်လုံခြုံရေးဆိုင်ရာအခြေအနေရရတို့အရနိုင်ငံတော်၏ကာကွယ်ရေးစွမ်းအားကိုမြင့်တင်ရန်လိုအပ်လာပြီဖြစ်ရာနိုင်ငံသူနိုင်ငံသားအလုံးနိုင်ငံချစ်စိတ်မျိုးချစ်စိတ်ဖြင့်အမျိုးသားစစ်မှုထမ်းစနစ်တွင်ပါဝင်ထမ်းဆောင်ကြရန်နှင့်အားပေးထောက်ပံ့ကူညီပံ့ပိုးပေးကြရန်တိုက်တွန်းနှိုးဆော်လိုက်ရပါသည်ရှင်